ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်အနီးကရာမူနဲ့ကော့ဆက်ဘဇားမြို့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်စုပမှုတွေမှာပါဝင်ပတ်သက်သူတွေကိုအာဏာပိုင်တွေအနေနဲ့အ мян ဆုံးရေးယူပေးဖို့နဲ့လူနည်းစုရက်ခိုင်ဗုဒ္ဓဘာသာဝင်တွေကိုအကာအကွယ်ပေးဖို့အတွက်ယာနဲ့ချီတဲ့ဒါကာတက္ကသိုလ်ကျောင်းသားတွေဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီအကြမ်းဖက်မှုတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရကတော့ရိုဟင်ဂျာတွေလက်ချက်ဖြစ်တယ်လို့ပြောဆိုထားပေမဲ့ပြည်ပရောက်ရိုဟင်ဂျာတွေကတော့ဒီဆွဆွဲမှုတွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်။အပြည့်စုံကိုဘန်ကောက် VOE ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရာမူးလို့ခေါ်တဲ့ပန်းဝါမျိုးနဲ့ကော့ဆက်ဘဇားလို့ခေါ်တဲ့ဖလောင်းချိတ်ဒေသတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်စုပမှုတွေမှာတာဝန်ရှိသူတွေကိုအ мян ဆုံးဖမ်းဆီးအရေးယူပေးဖို့အစိုးရကိုဖိအားပေးတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကထိတ်တန့်တက္ကသိုလ်ကြီးဖြစ်တဲ့ဒါကာတက္ကသိုလ်ကကျောင်းသား300လောက်ဒီကနေ့မနက်ပိုင်းမှာသူတို့ကျောင်းဝင်းအတွင်းမှာချီတက်ဆန္ဒပြခဲ့ကြတာပါအခုချီတက်ဆန္ဒပြကြတဲ့ကျောင်းသားအများစုဟာရာမူးနဲ့ကောက်ဆစ်ဘဇားဒေသတွေကကျောင်းလာတက်ကြတဲ့ကျောင်းသားတွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် The Daily Star သတင်းဌာနကအဝိုင်းရင်သတင်းတော့အဗ်ဒူလ်ကာရမ်အဇာကာ VOA ကိုပြောပြပါတယ
် This morning a group of students who are from Ramu of Cox's Bazar area brought out a procession and demonstrated on the campus.
သူပြောတာကတော့ဒီမနေ့ပဲရာမူးနဲ့ကော့ဆစ်ဘဇားဒေသကကျောင်းသားတွေဟာတက္ကသိုလ်ကျောင်းဝင်းအတွင်းမှာပဲချီတက်ဆန္ဒပြခဲ့ကြတာပါတဲ့သူတို့ကအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခဲ့သူတွေကိုချက်ချင်းဖမ်းဆီးအရေးယူပေးဖို့အိုအိမ်ပစ္စည်းဆုံးရှုံးသွားသူတွေအတွက်ထိုက်တန်တဲ့ရော်ကြေးပေးဖို့တွေကိုတောင်းဆိုခဲ့ကြတာပါလို့ပြောတော်တာပါဒီဆန္ဒပြပွဲကိုသတင်းထောက်ဘာသာရပ်ကိုတင်ကြားနေကြတဲ့တခြားကျောင်းသားအတော်များများလည်းပူးပေါင်းပါဝင်ခဲ့တယ်လို့ဆိုပါတယ်တချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကလက်ရှိအနာရပါတီဖြစ်တဲ့အဝါမီလိဂ်ပါတီရဲ့ကျောင်းသားလူငယ်အဖွဲ့ကလည်းအလားတူတောင်းဆိုချက်တွေနဲ့အတူတီးခြားချီတက်ဆန္ဒပြခဲ့ကြတယ်လို့အဗ်ဒူလ်ကာရမ်အဇတ်ကပြောပါတယ်အစိုးရအနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေလို့တန်တရားဖြစ်သူတွေအထက်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့အဗ်ဒူလ်ကာရမ်အဇတ်ကဆက်ပြောပြပါတယ
် The government is pointing finger the investigator is pointing fingers to the Rohingyas who are illegally staying in the area and
သူပြောတာကတော့ဒီကိစ္စအတွက်စုံစမ်းစစ်ဆေးရေးတွေပြုလုပ်နေတဲ့အစိုးရအရာရှိတွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတရားမဝင်လာရောက်နေထိုင်ကြတဲ့ရိုဟင်ဂျာတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုပြီးတန်တရားရှိနေကြပါတယ်တဲ့အစိုးရအနေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေလိုအဖြစ်မခံနိုင်ဘူးဆိုတာကိုပထမဆုံးအကြိမ်ပြသလိုက်တာလည်းဖြစ်တယ်လို့ပြောတော့တာပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိနေကြတဲ့ရိုဟင်ဂျာတွေကသူတို့အပေါ်ထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မူဝါဒတွေကိုသဘောမကျတဲ့အတွက်အခုလိုအကြမ်းဖက်စုပမှုတွေဖြစ်အောင်ဖန်တီးလှုပ်ဆောင်တာဖြစ်နိုင်တယ်ဆိုပြီးတော့အစိုးရအရာရှိတွေကတန်တရားရှိနေကြတာပါလို့ပြောတော့တာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအခုလိုတစ်ဖက်သက်ပြောဆိုနေတာတွေဟာမဟုတ်မှန်ကြောင်းနဲ့သူတို့ရိုဟင်ဂျာတွေအနေနဲ့သူတို့ဘာနိုင်ငံအတွင်းမှာခိုလုံနေထိုင်တဲ့သူတွေဖြစ်တဲ့အတွက်ဒီလိုကိစ္စမျိုးတွေကိုလှုပ်ဆောင်ခြင်းမရှိဘူးလို့မလေးရှားအခြေစိုက်ရိုဟင်ဂျာလူ့ခွင့်ရေးအဖွဲ့ကဥက္ကဋ္ဌဇဖာအာမက်ဘင်အဗ်ဒူဂါနီကပြောပါတယ်
။ဟုတ်ကဲ့ဒီရိုဟင်ဂျာတွေကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ထွက်ပြီးနေကိုလွင်နေတဲ့လူတွေပဲဒုက္ခဆိုင်နဲ့နေနေတယ်။ဒီကဒီရိုဟင်ဂျာတွေကဒီဘာသာတွေနဲ့တချို့ဘာသာကိုတွားပြီးတော့နေဆက်ဖို့အဲ့ဒါရိုဟင်ဂျာစိတ်တမလုံးဝမရှိဘူးတကယ်လို့ကိုကိုထဲမှာတကူလို့တကူကိုအနေလိုက်ကိုပါဝါလဲလို့လှုပ်ရှားဖို့အဲတကူကိုလို့စိတ်တမရှိတာအခုကသူတို့ကလှုပ်တယ်လှုပ်လာတယ်အဲ့ဒါကိစ္စနဲ့ကျွန်တော်တို့လူမျိုးနဲ့ဘာမှမဆိုင်ဘူးဒီရိုဟင်ဂျာတွေပါတော့မပါဘူးတရားလုံးဒီဘင်္ဂလားဒေ့ရှ်ဆိုရနဲ့ဆိုင်တယ်ဘင်္ဂလားဒေ့ရှ်ပြည်သူလူတွေနဲ့ဆိုင်တယ်အဲ့ဒါကျွန်တော်တို့လူတွေဘာမှမပါဘူးအ
ဲ့ဒါအစ္စလမ်ဘာသာဝင်တွေအထုတ်မြတ်ထားတဲ့ကုရ်အန်ကျမ်းစာအုပ်ကိုမိရှုထားတဲ့ဓာတ်ပုံကို Facebook Internet စာမျက်နှာမှာဖော်ပြလိုက်တဲ့အတွက်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာလို့ဒီအထက်မှာပါတဲ့သူတွေကပြောတာကိုကိုကပီဘင်္ဂလားဒေ့ရှ်သတင်းစာတချို့မှာဖော်ပြခဲ့ကြတာပါလက်ရှိအခြေအနေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဒေသတွေမှာပုံမှန်144ညမထွက်ရအမိန့်ထုတ်ထားပြီးအခြေအနေတွေဟာဒီကနေ့ထိတည်ငြိမ်အေးချမ်းမှုရှိနေပေမဲ့ရာမူးမျိုးရဲစခန်းကစခန်းမှုယာရုကနှုတ်ထွက်သွားတယ်လို့သူကဆက်ပြောပါတယ
် The situation in Ramu is still calm and the law enforcement agencies are trying to arrest the attackers and the officer in charge of Ramu police station has just been withdrawn from his duties.
ပြောတော့တာကတော့ရာမူးမျိုးကအခြေအနေတွေဟာတည်ငြိမ်အေးချမ်းနေပြီးအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူတွေကိုအာဏာပိုင်တွေကဖမ်းဆီးအရေးယူနိုင်ဖို့ကြိုးပမ်းနေပါတယ်တဲ့ဒါပေမဲ့ရာမူးမျိုးရဲစခန်းကိုကြီးကြပ်ကုတ်ခဲ့ရတဲ့အရာရှိကတော့ဒီကနေ့ပဲယာရုကနေနှုတ်ထွက်သွားပါတယ်လို့ပြောတော့တာပါအခုချိန်ထိတော့ဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တန်တရားရှိသူ166ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးထားပြီးဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးမူဟီဦးဒင်ခန်အလမ်ဂီကတနင်္လာနေ့မှာပြောကြားခဲ့ပါတယ် ရာမူခေါ်ပောင်းဝါမြို့မှာပြုလုပ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နှစ်ပေါင်းရာနဲ့ချီပြီးတည်ရှိနေခဲ့တဲ့ဖုန်တော်ကြီးကျောင်းတွေအပါအဝင်ကျောင်းပေါင်း22ကျောင်းလောက်နဲ့တန်ဖိုးမဖြတ်နိုင်တဲ့ဖျားဆင်းတူတော်တွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်တနေ့တနင်္ဂနွေနေ့မနေ့မှာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုရန်အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တာပါ။ဒီတိုက်ခိုက်မှုတွေကြောင့်အစ္စလမ်ဘာသာကိုးကွယ်သူတက်ကြီးရွယ်ဦးနှစ်ဦးလည်းတင်ဆုံးခဲ့ပြီးလူအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။